ထိုင်းမြန်မာနိုင်ငံနယ်စပ်မှာရှိတဲ့မဲဆောင်မြို့မှာမင်းမြန်မာအလုတ်သမား400ကျော်လောက်ရှိတဲ့သုံးမွေးဆက်ဆွဲတဲ့ဆက်ယုံမှာအလုတ်သမား2ဦးဟာလွန်ခဲ့တဲ့2ရက်အတွင်းမှာကိုဗစ် -19 နဲ့သေဆုံးခဲ့တာကြောင့်အလုတ်သမားတွေကြားမှာစိုးရိမ်ပူပန်မှုတွေဖြစ်နေပါတယ်ဆက်ယုံတရုံလုံးနီးပါးဖျားနာချောင်းဆိုးမှုတွေရှိနေပေမဲ့ကိုဗစ်စစ်ဆေးမှုတွေမလုပ်ရသေးဘူးလို့အလုတ်သမားတွေကပြောပါတယ်ဒီကြောင့်ထိုင်းခြေဆိုင် VOA သတင်းတောက်မဲအေးမာကသတင်းပေးပို့ထားပါတယ
်ထိုင်းမြန်မာနယ်စပ်မဲဆောက်မြို့ပါဝင်တက်ပြိုင်တစ်ခုလုံးမှာကိုဗစ်ကူးစက်မှုတွေကမြင့်တက်လာနေတာကြောင့်အနီးရင်းရောင်အဆင့်သတ်မှတ်ထားသလိုဩဂုတ်လ3ရက်နေ့ကစပြီးညမထွက်ရအမိန့်ထုတ်ပြန်ထားတာပါမဲဆောက်မျိုးကချန်ပီယံရုံဟောင်းလို့ခေါ်တဲ့ SD Fashion သုံးမွေးဆက်ဆွဲဆက်ရုံတစ်ခုကအလို့သမားတွေလည်းဖျားနာမှုတွေဖြစ်နေတာမှလွန်ခဲ့တဲ့2ရက်အတွင်းစေယုံကြီးကိုသွားတက်တဲ့အလို့သမား2ဦးဟာတနည်းတယောက်နှုံးနဲ့ဇက်တိုက်သေဆုံးသွားခဲ့ပါတယ်ဒီသေဆုံးသူ2ဦးရဲ့ဆေးစာမှာတော့ကိုဗစ်ကြောင့်သေဆုံးခဲ့ကြောင်းအဖြေထွက်ခဲ့တယ်ဆိုပြီးသေဆုံးသူနဲ့နှီးဆက်တဲ့ဆက်ယုံကအလို့သမား2ဦးကပြောပြပါတယ
်ဆေးယုံသွားတော့ကတော့ဘိုက်အောင်နေဆိုပြီးပြီးသွားတာကျွန်တော်ဆေးယုံရောက်မှဆုံးသွားတဲ့လူတွေကတော့ဒီကိုပြည့်ဆိုပြီးတော့စာထွက်လာတာပဲသူကတော့
သေဆုံးသွားတဲ့ဆက်ယုံလို့သမား2ဦးတည်းကဩဂုတ်လ2ရက်နေ့ကသေဆုံးသွားသူကတော့အသက်28နှစ်အရွယ်အမျိုးသား2ဦးဖြစ်ပြီးဩဂုတ်လ3ရက်နေ့မှာသေဆုံးသွားသူကတော့အသက်42နှစ်အရွယ်ကိုဝင်ဆောင်အမျိုးသမီး2ဦးဖြစ်ပါတယ်2ဦးလုံးဟာဆေးရုံတက်ပြီးမကြခင်မှာပဲသေဆုံးသွားခဲ့ကြတာပါဆက်ယုံမှာတော့ကိုဗစ်တန်လျာဖြစ်သူတွေကိုစစ်ဆေးပေးတာမျိုးတွေမရှိကြောင်းဖျားနာရင်တော့တီးကြားနေဖို့အဆောင်ထားပေးကြောင်းပြောပြပါတယ်ပြီးခဲ့တဲ့တပတ်ကျော်ကစလို့အလုပ်သမားတွေအတော်များများဖျားနာမှုတွေရှိပေမဲ့ကိုဗစ်ရှိမရှိမစစ်ဆေးရတဲ့အတွက်မသိရဘူးလို့လည်းဆိုပါတယ်အခုလိုမျိုးသေဆုံးမှုတွေဖြစ်လာတဲ့အတွက်အလုပ်သမားတွေကြားထဲမှာစိုးရိမ်ပူပန်မှုတွေဖြစ်လာတယ်လို့လည်းအဲ့ဒီစက်ရုံလို့သမားကဆက်ပြောပြပါတယ
်ဒီဇာတိတုပ်ကွေးလို့ဘာလို့လဲအကုန်လုံးဒီလိုနေပါဖြစ်ပါတယ်ဒီစင်မစရာတော့ဗာယောဂရဲ့ဗာရဲ့တော့အကျံသိဘူးပေါ့အနားကတော့ပျောက်ကြပါလားဟုတ်ကဲ့ကျွန်တော်ဘယ်လိုလုပ်သမားနေဘူးတော့ဆိုင်လန့်နေကြတာပေါ့
စေယုံအနေနဲ့ကတော့ပြီးခဲ့တဲ့ရက်ကစပြီးဖျားလာတဲ့လူတွေအတွက်လူ90လောက်ဆက်တဲ့နေရာတစ်ခုကိုစီစဉ်ထားပြီးမဲ့စေယုံအနေနဲ့ကတော့ပြီးခဲ့တဲ့ရက်တွေကစပြီးဖျားလာတဲ့လူတွေအတွက်လူ90လောက်ဆက်တဲ့နေရာတစ်ခုကိုစီစဉ်ထားပေးပြီးမဲ့ကိုဗစ်စစ်ဆေးတာမျိုးကိုတော့မလုပ်သေးသေးဘူးလို့ဆိုပါတယ်
ဒီရောင်းကနေလာမဖြစ်ပေးနိုင်ဘူးလေဒီလောက်လူများကြီးတဲ့အဲ့လိုမျိုးတော့ပြန်ပြောလာတယ်သူတို့သူတို့အခုလက်ရှိသူတို့လုပ်ပေးထားတဲ့နေရာဒီဘာဒီမှာတနေပေါ့သူတို့စီစဉ်ထားတဲ့နေရာမှာပဲတနေပေါ့
စက်ယုံကတော့ဇူလိုင်လ21ရက်နေ့ကစပြီးကန့်သတ်ပိတ်ပင်ထားပြီးမယ်အလုပ်သမားတွေကတော့စက်ယုံလုပ်တွေကိုဆက်လုပ်စီခဲ့ပါတယ်အခုစနေနေ့ကစပြီးအလုပ်တွေကိုရန်နာထားပြီးစေကူတမှုအနေနဲ့ထိုင်းတိုင်းရင်းစေးတချို့ကသာပေးထားတယ်လို့ဆိုပါတယ်ဒီကာလအတွင်းမှာအလုတ်သမားရဲ့အနေနဲ့အလုတ်ပိတ်တဲ့အတွက်ခံစားဝဲအနေနဲ့ထောက်ပံ့ခြင်းရမရဆိုတာကလည်းရှင်းရှင်းလင်းလင်းမသိရသေးဘူးလို့လည်းအလုတ်သမားတွေကပြောပြပါတယ်။ထိုင်းနိုင်ငံထဲမှာကိုဗစ်အတည်ပြုလူနာ 639,200 ကျော်ရှိနေပြီးဩဂုတ်လ4ရက်နေ့တနေ့ထဲမှာပဲစံချိန်တင်ကူးစက်သူ 2,000 ကျော်ရှိနေပါတယ်။သေဆုံးသူကတော့ 9,500 ကျော်ရှိလာပါတယ်။အတည်ပြုလူနာတွေထဲမှာမြန်မာရှေ့ပြောင်းလူသမား 9,000 ကျော်ကူးစက်ခံရပါတယ်ရှင်။